Mazon, Dizemala Sayaniga, Eurasia Review Sadama Popiagere, Saumashin Subia Bahumik Ye, Dionangaha, Nema Sitane, Ninja Sunibu, Diana Puerico, PRP Nire, Surekounsene, Saumago Tim Yavame. Figure the Rimpati Dringa, Tio Suaha, Nemanangam Yabaima, Aji Mare, Diana Lanaka and Point Boyko, a Pia on PRP Nangepi, Nema Yima Pawin Patamu, Ninda Lavare, Lusamaga Subare. Kunima, Sigons, the daddy, Lashum Yugo, Lello, Sonson Layarena, Dio Suaha, Sigons on Bojo Muji Meang Lango, Anna de Minapai, Patamazon Jane, Dio Nangango, Dio and Layaquin, Pigetru, Sigons Yalome, Lamene, Juga Wegule, Taukama, Titetan, Piolavari, Dio Nangaha, Nemanga Burinsama, Sigons in a Sigons Yo, Dakaini, Diana Puri, Napas Longo, Titu Sassambi, Bawin Chele Nigera, Javabi. Akuro, Diana Puri, Tosis and Takai Muja, Sikansi, Loma, Bule Dwabi, Dio Yem Habua Jare, Josie Wari, Tigai Lamago, the Wopo de Dwe, Echemi Winyak Handala, Tipare, Lusamashinga Suare, Taha, Sanang and Ye Birengo, Wimaswai, Muarago, Lakai Tare, Dio Nangaha, Akulo, Anisian and Nanganga, Say Pribaka, Jetamu, Wimba Niraha, Nagama, Nanganga, Jiki Sarigo, Pobi, Tetrajo, Wimbarome, Lakana, Pianelu, Samashinga, Tonda Pari. တရုတ်နိုင်ငံဟာမြန်မာနိုင်ငံရေးကိုကင်တွယ်တဲ့နေရာမှာအာဆီယံရဲ့ဥစားမှုနဲ့ပမ်းမလိုက်မှုတွေကိုလိုက်နာမဲ့အကြောင်းပြောထားပေမဲ့တကယ်တမ်းကျတော့ဩဇာအာဏာရှိဆုံးတဲ့သူတို့အကျိုးကိုလူတို့လိုရအောင်ဆောင်ရွက်မဲ့ပြပတွန်းအားတစ်ခုဖြစ်လာနေပါတယ်လို့အမေရိကန်အစိုးရရဲ့ညဉ့်ဉိုင်းအင်စတီကျူ USIP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုဂျေဆင်တာဝါကတုံ့တပ်ပါတယ်မြန်မာနိုင်င ုံသဘောတူညီချက်၅ချက်ကိုယုံကြည်ပြီးတော့အပြောင်းလဲဖြစ်လာမယ့်အချိန်ကိုထိုင်ဆောင်တဲ့မူဝါဒတွေမှာပိတ်မိနေပါတယ်လို့ဆောင်းမရှင်ကတုံ့သက်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံကဘိန်းဆိုင်ပြိုထုတ်လုပ်မှုအခြေအနေနဲ့ပတ်သက်လို့ AP သတင်းဌာနရဲ့တုံ့သက်ချက်ဆောင်းမကိုတင်ပြပါမယ်။လက်ရှိကမ္ဘာဘိန်းဆိုင်ပြိုထုတ်လုပ်မှုအများဆုံးဖြစ်နေတဲ့မြန်မာနိုင်ငံမှာထုတ်လုပ်မှုအနည်းငယ်ကျဆင်းသွားပြီမဲ့မတည်ငြိမ်မှုတွေကြောင့်မကြခင်ထုတ်လုပ်မှုပြန်တက်လာမယ့်အလားအလာရှိနေတယ်လို့ကြွမ်းကျင်သူတွေကကိုကပီ AP ဆောင်းမကတုံ့သက်ပါတယ်။ဒီဇင်ဘာလ၁၂ရက်က UNODC ရဲ့အစီရင်ခံစာအရအခုနှစ်မှာမြန်မာနိုင်ငံကဘိန်းဆိုင်ပြိုမှု၄ရာခိုင်နှုန်းနဲ့ထုတ်လုပ်မှု၈ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ယခင်ဘိန်းဆိုင်ပြိုထုတ်လုပ်မှုအများဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံမှာ2021ခုနှစ်တာလီဘန်အစိုးရတက်လာပြီးနောက်ပိုင်းဘိန်းဆိုင်ပြိုထုတ်လုပ်မှု95ရာခိုင်နှုန်းထိကျဆင်းသွားပြီးကမ္ဘာမူရည်ဆေးထုတ်လုပ်တဲ့ဈေးကွက်မှာကုန်ကျန်းပြန့်နှံ့မှုဖြစ်လာတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းပြီးတရားဥပဒေစိုးမိုးမှုလျော့ကျလာတဲ့အချိန်မှာကမ္ဘာဈေးကွက်လိုအပ်ချက်ကြောင့်အရင်ကဘိန်းဆိုင်ပြိုမှုဆွန့်လွတ်ခဲ့တဲ့တောင်သူတွေဟာပြန်ပြီးစိုက်ပျိုးလာကြတဲ့အတွက်ဘိန်းဆိုင်ပြိုထုတ်လုပ်မှုတိုးတက်လာတာဖြစ်တယ်လို့ဆောင်းမကဖော်ပြပါတယ်။အခု2024ခုနှစ်မှာတော့အဓိကဘိန်းဆိုင်ပြိုထုတ်လုပ်တဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတာနဲ့ဒေသခံတွေစစ်ပြေးဒုက္ခတွေဖြစ်ထွက်ပြေးနေရတာတွေကြောင့်ဘိန်းဆိုင်ပြိုထုတ်လုပ်မှုအနှဲငယ်လျော့ကျသွားတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့စီးပွားရေးဇက်တိုက်ကျဆင်းနေတာကြောင့်ဆင်းရဲမွေးတေမှုနဲ့အလုတ်ကင်ဆုံးရှုံးမှုတွေကြောင့်ဘိန်းဆိုင်ပြိုထုတ်လုပ်မှုပြန်လည်မြင့်တက်လာနိုင်အလားအလာရှိနေတဲ့အကြောင်း AP ဆောင်းမမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။